ဝါရှင်တန်ဒီစီမြို့တော်မှာဇူလိုင်လ26ရက်နေ့ကကျင်းပပြီးစီးသွားတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်တွင်ဆိုင်ရာညီလာခံကနေမြန်မာနိုင်ငံနဲ့ပတ်သက်တဲ့ထုတ်ပြန်ချက်ပေါ်အထူးပဲစိတ်ပြေရတဲ့အကြောင်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံကဇူလိုင်လ28ရက်နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒါ့အပြင်အဲ့ဒီညီလာခံကိုမြန်မာနိုင်ငံတက်ရောက်ဖို့ဖိတ်ကြားခြင်းမရှိတဲ့အတွက်မြန်မာနိုင်ငံရဲ့ယက်တီချက်ကိုရှင်းလင်းပြောဆိုခွင့်မရတဲ့ပေါ်စိတ်မကောင်းတဲ့အကြောင်းလည်းပြောထားပါတယ်။မြန်မာနိုင်ငံဟာအနုနယ်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီးငြိမ်းချမ်းရေး၊လုံခြုံရေး၊တရားဥပဒေစိုးမိုးရေးနဲ့လူမှုစည်းဝါးဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအခြေအနေမျိုးစုံနဲ့ရင်ဆိုင်နေရတဲ့နိုင်ငံတစ်ခုဖြစ်တယ်လို့မြန်မာတန်ယုံကထုတ်ပြန်ချက်မှာပြောထားပါတယ်။တက်တန်းနှုတ်သေးတဲ့ရသအစိုးရအနေနဲ့လွန်ခဲ့တဲ့နှစ်မှာတာဝန်ဆယူခြင်းကလေးကရခိုင်ပြည်နယ်ကချင်းနီအပါအဝင်အရေးကြီးတဲ့ကိစ္စရပ်တွေကိုဖြေရှင်းဖို့အခိုင်အမာတန်တိထံချထားပြီးတက်ဆိုင်သူအားလုံးနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောထားပါတယ်။ဒီလိုအရေးကြီးတဲ့အချိန်ကာလမှာရင်ဆိုင်နေရတဲ့အခက်အခဲတွေအတွက်ရေရှည်ခိုင်မာတဲ့အဖြေတွေကိုရှာဖွေဖို့မြန်မာနိုင်ငံကကြိုးစားနေတဲ့ပေါ်အမေရိကန်အစိုးရအပါအဝင်နိုင်ငံတကာတိုင်ဝမ်ရဲ့နားလည်မှုနဲ့အားပေးထောက်ခံမှုတို့ကိုမြန်မာတန်ယုံအနေနဲ့အထူးပဲမြင်တွေ့ခြင်းနဲ့အကြောင်းတန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။ဇူလိုင်လ24ရက်နေ့ကနေ26ရက်နေ့ထိအမေရိကန်နိုင်ငံခြားရေးဌာနမှကျင်းပတဲ့အရင်းညီလာခံကိုနိုင်ငံခြားရေးဝန်ကြီးတွေနိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေဘာသာရေးခေါင်းဆောင်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတက်ရောက်ကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။ညီလာခံတက်ရောက်ဖို့ဖိတ်ကြားတဲ့အထက်မှာဘင်္ဂလားဒေ့ရှ်နိုင်ငံလည်းပါပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AH Mahmood Ali ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ပါတယ်။